တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြန်မာနိုင်ငံသုံးရကြားခီးစဉ်အတွင်းမှာချက်တပရင်းနေကတော့မြန်မာတောင်ကိုရီးယားမြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်အနေမှာနှစ်နိုင်ငံကြားဗန္ဓာရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လောက်၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဟာသူ့ရဲ့ New Southern Policy လို့ခေါ်တဲ့တောင်ပိုင်းဒေသမူဝါဒတိုက်မြင့်တင်ရေးအတွက်အရှိတောင်အာရှနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုအပါအဝင်နှဆိုင်နဲ့ဆက်ဆံရေးထူထောင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။အခုသူ့ရဲ့မြန်မာခီးစဉ်အတွင်းနှစ်နိုင်ငံအစိုးရချင်းကြားမှာရောအစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကြားနဲ့နှစ်နိုင်ငံလုပ်ငန်းရှင်အချင်းချင်းကြားမှာပါပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအပါအဝင်နားလည်မှုစာချုပ်လောက်စုစုပေါင်း10ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားရဲ့ထင်ရှားတဲ့ဗန်ကြီး၄ခုတွေက KB Cook Ming Ban နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားအင်ချမ်းမြေလုပ်ငန်းအတွက်ငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်နားလည်မှုစာချုပ်လောက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဗိုလ်တပူးနေကတော့ရန်ကုန်တိုင်းလဲကုမြို့နယ်မြေက900ကျော်ပေါ်ကအမေရိကန်ဒေါ်လာ1ဘီလီယံကုန်ကျမဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းကိုစတင်ကြောင်းကြေညာခဲ့တယ်လို့ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယားနှစ်နိုင်ငံကြားနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးဖို့ပါစီစဉ်ခဲ့တာပါ။စက်တင်ဘာ3ရက်နေ့ကတော့သမ္မတမွန်ဟာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောသမ္မတဦးဝင်းမြင့်နဲ့ပါတရားတွေ့ဆုံခဲ့ပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6တာခီးစဉ်တစိတ်တဒေတာဖြစ်မြန်မာနိုင်ငံကို3ရက်ကြာလာရောက်တာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာပြည်ကိုလာခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်။